ြင်းစင်မှုခတ်ခဲတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတက်မတော်ဘက်ကပူးပေါင်းပါဝင်မှုနဲ့အနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့ညှိနှိုင်းဆွေးနွေးမှုတွေဆောင်ရွက်မှာဖြစ်နိုင်ချေများမယ်လို့လွတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီဖွဲ့ဖို့ထောက်ခံတဲ့အဆိုကိုတင်သွင်းခဲ့တဲ့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တဦးကပြောဆိုလိုက်ပါတယ် NLD ရဲ့ရွေးကောက်ပွဲကတိကဝတ်အတိုင်းဖွဲ့စည်းပုံပြင်နိုင်ရေးကတော့ဒီ NLD ဆိုရလွတ်တော်တက်တန်းအတွင်းမှာအလားအလာတိမ်မကောင်းပဲအခက်အခဲတွေနဲ့ရင်ဆိုင်ရအောင်မယ်လို့လည်းနိုင်ငံရေးကဲခတ်တွေကသုံးသပ်ပါတယ်2020မတိုင်ခင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးဖြစ်နိုင်ခြင်းအလားအလာတွေနဲ့ပတ်သက်တဲ့သုံးသပ်ချက်တွေကိုစုစည်းတင်ပြထားတာနားဆင်ပါရှင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်မှုအတွက်ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကပြည်ထောင်စုလွတ်တော်မှာ NLD ပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်ကြည်မြို့ကအရေးကြီးအဆိုဖြစ်တင်သွင်းခဲ့ပြီးတော့ဖေဖော်ဝါရီလ6ရက်နေ့မှာတော့ကော်မတီဖွဲ့ဖို့မဲခွင်အတည်ပြုခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်မှုပြည်ထောင်စုလွတ်တော်ကလွတ်တော်ကိုယ်စားလှယ်တွေအချိုးအကျဖွဲ့စည်းနိုင်မှုပြည်ထောင်စုလွတ်တော်နိုင်ငံဘက်ကအစည်းအဝေးတွေခေါ်ယူပြီးတော့ညှိနှိုင်းဆွေးနွေးနေပေမဲ့လို့ကိုယ်စားလှယ်အချိုးအကျပါဝင်နိုင်မှုသဘောတူညီချက်မရနိုင်သေးပဲရှိနေပါတယ်။ဒီလိုအနေထားမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအလားအလာကောက်နိုင်မှုတက်မတော်ဘက်ကပူးပေါင်းပါဝင်မှုလိုသလိုအနိုင်ရပါတီ NLD အစိုးရဘက်ကလည်းရင်းရဲရေးလမ်းကြောင်းကနေတိုင်းရင်းသားခေါင်းဆောင်တွေနဲ့ညှိနှိုင်းဆွေးနွေးဖို့လိုတယ်လို့လွတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီဖွဲ့ဖို့ထောက်ခံတဲ့အဆိုတင်သွင်းခဲ့တဲ့အမျိုးသားလွတ်တော်ကရခိုင်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်မတ်ထုမေကအကြံပြုပါတယ
်။ဖွဲ့စည်းပုံပြင်ဆင်ဖို့ကလည်းကော်မတီချင်းမှတခြားသောအပါအဝင်များသောပြည်သူတွေနဲ့ပါဝင်နေတဲ့အခါကြောင့်လို့ရှိနေသူတို့လည်းအသက်ဆိုင်ဆုံးတော့နှိမ့်နိုင်တယ်ရမယ်ဖြစ်ပါတယ်။ဒါပေမဲ့ဒီကော်မတီအနေနဲ့ဘယ်နဲ့နဲ့တော်တွင်းမှာတော့တကယ်ကိုမလွယ်ဘူးရောတကယ်လည်းအတိအကျကြီးဆိုရရဖြစ်တဲ့တမတော်ရဲ့သဘောထားမပြောင်းလဲတဲ့ရွေးကတော့သူတို့ကိုပြင်ဆင်ဖို့ခက်ပါမယ်။ဒါပေမဲ့တစ်ခုတော့စဉ်းစားရမှာပဲကျွန်တော်တို့ထပ်ပေါက်နေတဲ့အောက်ဘက်သဘောစတာစဉ်းစားမယ်သူတို့လည်း 25% ကိုကျွန်တော်တို့စဉ်းစားရမယ်တကယ်လို့သာ 25% ဆိုတာတကယ်လည်းပြောင်းလဲရှိတော့မယ်ဆိုလို့ရှိရင်ဒီလိုတော့ conditionality ရှိရဖို့ကလည်းတော်လိမ့်မလို့ချက်ပါတယ်ဒီကစီးပွေရာကတမတော်ပါဒါကြောင့်မလို့ကျွန်တော်တို့ကတော့ဒီစစ်ကြီးကိုပြင်ဆင်ရင်းမှာသူချုံးကတော့တစ်ခုပြီးတော့မီလန်ကတမတော်ရဲ့သဘောထားပြည့်ပြတ်မှုပါသဘောထားပြည့်ပြတ်မှုအောင်လည်းနိုင်ငံကောင်းဆောင်တွေကလည်းဒီချိန်ပိုင်းမှာဖြစ်ပါတယ်ဟိုတော့အချက်မှာတော့အသိဉာဏ်ညက်တိုက်မှတ်တယ်အင်းဒီလိုတော့ဒီမှာရှိပါတယ်ဒါပေမဲ့အင်းယူမြောက်ကလည်းဖွင့်စည်းပုံဒီတကယ်ကိုပြင်ဆင်ဖို့ခက်ခဲတော့ဖွင့်စည်းပုံဒီဖြစ်နေကြကြောင်းမလို့တော့ဘာလို့လို့အများကြီးစဉ်းစားစရာပါ
NLD ရဲ့ရွေးကောက်ပွဲခရီးကဝေးအတိုင်းဖွင့်စည်းပုံပြည်တော်ရေးကတော့ဒီ NLD ဆိုရလွတ်တော်တက်တန်းတွေပြန်လဲကြိုးပမ်းလာတဲ့အနေထားဖြစ်ပေမဲ့ NLD ဘက်ကတိထပ်ပို့ပြီးတော့တိကျခိုင်မာတဲ့အချက်တွေကိုပြည်သူတွေကိုချပြတဲ့လို့တခြားနိုင်ငံရေးပါတီတွေနဲ့လည်းပြည်တိုင်းဆွေးနွေးမှုတွေလုပ်တဲ့တယ်လို့နိုင်ငံရေးအကဲခတ်ဦးအောင်သူကြီးကသုံးသပ်ပါတယ်
။ကျွန်တော်ကျင်းတဲ့ NLD ကလေသူ့ရဲ့ရွေးကောက်ပွဲဟိုဒီဖွဲ့စည်းပုံကိုပြန်ရေးကိုပြန်ကျင်းလာတာလည်းပါတယ်ပေါ့နော်။အဲဒီအနေထားမှာလည်းတစ်ခက်သေးလို့ဟိုကျွန်တော်တို့ဖိတ်ရှုခါရတာဒီဘောင်းဆောင်လည်းကျော်ရနိုင်ရလို့ဖြစ်မှာ။အဲ့တော့သူတို့ရဲ့တဘော NLD ကဟိုဘယ်စက်ကြီးပြင်ပြင်ကလေးဆိုတာကိုဒီလူလူကိုချပြတာရရှိသေးဘူးပေါ့နော်။အခုရဲ့ခါကျတော့ဒီကျန်းဆိုင်ကုန်ရေးပါတီကလည်းဖွဲ့စည်းပုံပြင်လို့ဆိုပြီးတော့တချို့ဒီကျန်းနေပြင်လာတဲ့ဟာရှိတယ်ပေါ့နော်။ဒီလိုဆိုတာကကျွန်တော်ထင်တယ်ကဟိုဒါနိုင်ငံရေးရပေါ့နော်။ဒီကောင်ကိုကောင်ဆိုတဲ့ကြိုးစားကြတဲ့အနေအထားမျိုးပေါ့။အဲဒီအနေအထားမှာတော့ကျွန်တော်ဉာဏ်ကတော့ဖွဲ့စည်းပုံပြင်လုပ်မယ်ဆိုရင်တခြားပါတီတွေတခြားပါတီတွေစကားပြောမှုလုပ်မယ်ဆိုရင်နောက်တစ်ခုကကျတော့ကိုဘာပြင်နေလဲဆိုရင်အချက်တွေလည်းကြိုပြီးတော့ချက်ပြတာမျိုးဒီမှာပြောရင်ကိုဘာဝင်လဲမယ်ဆိုမှာ
အဲ့ဒီလွတ်တော်ကိုယ်စားလှယ်အများစုရှိနေတဲ့လွတ်တော်ဖြစ်ပေမဲ့လို့တက်မတော်သားကိုယ်စားလှယ်တွေရဲ့ပူးပေါင်းပါဝင်မှုမရှိခဲ့ရေးအလားအလာတိတ်မကောင်းပဲအခက်အခဲတွေနဲ့ရင်ဆိုင်ရအောင်မယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်မြမတွေကရေးလေးလာနေသူတီဘောမဟာဦးရဲ့ထုံးကလည်းရှုံပြပါတယ်
အခုဒ
ီ
NLD ကစတာလိုက်တဲ့အကြောင်းအတိုင်းသူရောရမယ်ဗျာရမယ်နောက်တစ်ခုကဟိုအများကြီးစကားတွေညားကြပါဘူးနော်ဒီကနေ့ညနေနာပေးအပြင်းတင်းနဲ့တရားမရှိဘူးအားရတာမှမဖြစ်ပါဘူးဘာလို့ဒီဖွေးတော့မှာမဖြစ်နေလဲဆိုတော့အဲ့ဒါကတော့ကြားပြီလူရဲ့ဒီတရားကျင်းထားတဲ့ပြည်ပြည်ဥပဒေကံကိုအခုပူပေါင်းပြီးတော့ဆောင်ရွက်တာကတော့ပူပြီးတော့ညာလိုက်မယ်ဆိုတာအဲ့မှာကျွန်တော်တို့ဖြစ်ဖြစ်ဖြစ်ကြိုက်တဲ့အားတွေဝင်ပြီးပူပေါင်းပြီးတော့ပြင်ကြလို့ရှိရင်တော့ညာလိုက်မယ်ဆိုတာ
တ တထောင်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုလွတ်တော်ကိုယ်စားလှယ်ပြေပြေပကပဲဥပဒေပြညာရှင်အစုအဖွဲ့တွေနဲ့စတိတ္တကအခြေယူရေးဆွဲခဲ့တာမို့ပြန်လည်ပြင်ဆင်ပဲဆိုရင်တော့ဒီပြညာရှင်တွေအစုအဖွဲ့တွေကိုပြန်လည်ဖိတ်ခေါ်ဖို့လိုအပ်တယ်လို့ဒီကရေးလက်ကြောင်ကတွေတွားနေတဲ့တိုင်းရင်းသားကောင်းဆောင်တွေဘက်ကလည်းပူပေါင်းပါဝင်မယ်ဆိုရင်တော့အင်တာကောင်းတဲ့ပြင်ဆင်ချက်တွေဖြစ်လာနိုင်တယ်လို့သတ္တရာဟောင်းဦးသိန်းစိန်ဘက်ကလည်းအကြံပြုထားပါတယ်လက်တလုံးမှာတော့အတိုက်ခံပါတီပြည်တော်စုကြက်ခိုင်ရတဲ့ဖွဲ့စည်းရေးပါတီဘက်ကလည်းဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြင်ဆင်လိုတဲ့ဥပဒေတချို့ကိုတည်သွင်းလာနေခြင်းလည်းဖြစ်ပါတယ်ဒီကနေ့မှာတော့ဖွဲ့စည်းပုံအခြေခံဥပဒေကိုလှုပ်ထုံးလုပ်ပြီးတဲ့အပြင်ပြင်ဆင်တိုင်းရန်ကုန်မြို့ပြည်တော်ခံပါရှိပါဆန္ဒထုတ်ဖော်ခဲ့ကြပါသေးတယ်ရှင်